ဒီနေ့ကျွန်တော်တို့ရဲ့ပတ်သက်ပြီးတော့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကတော့တရားမဝင်ရောက်ရှိပြီးအလုံးလုံးနေကြတဲ့မြန်မာအလုံသမားတွေနေရပြန်ရေးပေးကျင်းတန်ရုံကဆောင်ရွက်ပေးနေတဲ့အကြောင်းကိုတင်ပြပေးပါမယ်။ တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိနေကြတဲ့မြန်မာအလုံသမားတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကိုဗစ်-19ရောဂါကူးစက်ပြန့်ပွားနေတာကြောင့်နေရပြန်နိုင်ဖို့အတွက်တန်ရုံကိုဆက်သွယ်အကြောင်းကြားလာသူဦးရေထောင်လျှောက်ရာဝန်းကျင်လောက်ရှိနေပါတယ်။အဲ့ဒီအထက်ကမှ6-3000ဝန်းကျင်လောက်ကိုတရုတ်ဘက်ကတာဝန်ရှိသူတွေနဲ့ဆက်သွယ်ပူးပေါင်းပြီးပြန်ပို့ပေးထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လ
ို့နှစ်လပိုင်းဆောပိုင်းကာလာတွေပေါ်တော့နေ့စဉ်ရက်ရက်ပေါ်တော့ဒီကျွန်တော်ဖုန်းလီတော့ဟိုမနာရတဲ့အခါကျွန်တော်လက်ခံရရှိတယ်အခုနောက်ပိုင်းတော့တော်တော်လေးနေတော့ပါပြီ
နေရပြန်ဖို့တန်ယုံကိုဆက်သွယ်ရမှာနေရလိပ်စာအပြည့်အစုံနဲ့နိုင်ငံသားစီစီရေးကပ်ပြားအမှတ်တူကိုတိချဖြစ်ဆွတ်ပေးဖို့တန်ယုံကပြန်လည်အကြောင်းကြားထားပေးမယ်အလုံသမားတွေဘက်ကအကြောင်းပြန်မလာသူ300-400လောက်ရှိတယ်လို့ဆိုပါတယ်ဒီရပိုင်းအတွင်းမှာတော့ဖုန်းဆက်လာသူဥယျာဉ်နေသွားပြီး9ရောက်တစ်ဖွဲ့6ရောက်တစ်ဖွဲ့လောက်စီတာဆက်သွယ်လာတာရှိတယ်လို့ဆိုပါတယ်ဒီလိုဖြစ်လာတာကလည်းလက်တလောအခြေအနေမှာဆက်ယုံတချို့ပြန်လည်လဲပတ်လာတာကြောင့်လည်းဖြစ်နိုင်တယ်လို့တန်ယုံတာဝန်ရှိသူကပြောပါတယ
်ဖောက်လာမှာတချို့ကြတော့လေဟိုရောက်ခါကဟိုဖြစ်ခါကကတည်းကစိုးရိမ်ပြီးတော့ဟိုဆက်ကြတယ်ရှိတာပေါ့နော်ဆက်ကြတယ်ရှိတယ်ကျွန်တော်တို့ကအဲ့မှာကြံကြံကြက်တွေထုတ်ပြန်ပြီးတော့ပြောတယ်ဆက်တဲ့လူတွေပြောပါတယ်ကျွန်တော်တို့ရောက်တဲ့နေရာအတိအကျပေါ့နော်ဒီဟာဒီကြပြောမှာကျွန်တော်တို့ကဒီရဲကိုဆက်သွယ်ပြီးလို့ရပါလေဆက်သွယ်ရဲနဲ့ဆက်သွယ်ပြီးဒီတိုင်းဆောင်ရွက်ပြီးလို့ရမှာဆိုတော့ရောက်တဲ့နေရာအတိအကျတော့ကျွန်တော်ဒီနိုင်ငံသားစီစီကြတာလေးပေါ့နော်နံပါတ်လေးကိုပြောပြီးတော့ပြန်ပို့ပြပါဆိုပြီးတော့ပို့ပြပါဆိုပြောလိုက်တာလေးရှိပါတယ်တချို့လည်းပို့ပါတယ်ခင်ဗျတချို့လည်းအဲ့လိုမဆက်သွယ်တော့ဘူးခင်ဗျမဆက်သွယ်တော့ဘူးဟိုတဲ့ဟိုပြန်မလာတော့တော့အခုတည်းပြန်ဆက်ပြီးမဆက်သွယ်တော့ဘူးလေဒီချက်ဆိုလို့တော့ဖြစ်ခါကြတော့တော်တော်လေးတော်တော်လေးစိတ်ပူပြီးတော့ဟိုနော်ဆက်ကြတာရှိပါတယ်အခုနောက်ပိုင်းတော့တကယ်လေးလေးညီတော်လို့လည်းဖြစ်တယ်နောက်တစ်ခါတော့ခုနကပြောလို့ဆွေယုံနေအလုပ်ရုံနေပြန်လေလက်တက်လေးလေးပဲဟိုမပြောင်းချင်တော့လို့လားသဘောလားတော့မပြောတဲ့
ပေကျင်းမှာရှိတယ်မြန်မာတန်ယုံကနေအလုပ်ရှင်နဲ့အလုပ်သမားကြားအောင်ညှိနှိုင်းမှုတွေလုပ်ပေးခဲ့တယ်ရှန်တုံးပြည်နယ်ရဲ့ဝန်တန်းမြို့ဟိုင်ဖူရေလုံငန်းစက်ယုံကမြန်မာအလုပ်သမား300နီးပါးကို2တုပ်ခွဲပြီးပြန်ပို့ပေးမှာဖြစ်တယ်လို့တန်ယုံကမတ်လ16ရက်နေ့မှာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်မလ16ရက်နေ့မနေ့ကအဲ့ဒီအလုပ်သမား300နီးပါးတည်းကတဝက်ဖြစ်တယ်အလုပ်သမား150လောက်ကိုပထမအတုပ်အဖြစ်ပြန်ပို့ပေးပြီးမြန်မာနိုင်ငံထဲကို19ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်ဒီတရက်နေ့ရဲ့အတွင်းမှာပဲတရုတ်နိုင်ငံမှာရောက်ရှိနေတဲ့တရားမဝင်မြန်မာအလုပ်သမား100ဝန်းကျင်လောက်ပြန်ပို့ပေးဖို့ညှိနှိုင်းဆောင်ရွက်ထားတယ်လို့တန်ယုံတာဝန်ရှိသူကပြောပါတယ်ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်တရုတ်နိုင်ငံမှာတည်ဆုံးသူစုစုပေါင်းက3000ကျော်ရှိပြီးလက်ရှိရောဂါပိုးတွေ့ရှိထားသူ8000ကျော်နဲ့ပြန်လည်တက်တာလာသူ9000နီးပါးရှိနေပြီဖြစ်ပါတယ်။ကျွန်မအင်တနာထုံးပါရန်ကုန်ကနေသတင်းပေးပို့ပါရစေ။